ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်စစ်သေးတော်မျိုးနယ်၆တန်းရွာကဖမ်းဆီးခံထားရသူအမျိုးသားနဲ့လူငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်။လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတပ်ဖြတ်နေပုံရတဲ့လုပ်ရက်အတွက်စမတန်စိုးရိမ်နေလို့လူ့ခွင့်ဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရရူဘတ်ကော်ဗယ်လီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဖြစ်ရတွေနဲ့ပတ်သက်လို့စစ်တပ်ကစုံစမ်းစစ်ဆေးမယ့်အပေါ်မှာလဲစိုးရိမ်နေလို့သူကပြောပါတယ်။အစိုးရဘက်ကနိုင်ငံတကာလူ့ခွင့်ရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပတ်သက်နေသူတွေအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့လဲလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရကော်ဗယ်လီကဒီကနေ့တိုက်တွန်းသွားပါတယ်။မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့စီရင်တွေအရဖမ်းဆီးထားတဲ့ရွာသား295ယောက်ရှိခဲ့ပါတယ်။ပထမနေ့တော့35ယောက်ထပ်မံလွတ်ပေးခဲ့တဲ့အတွက်ကျန်လွတ်ပေးသူစုစုပေါင်းက209ယောက်ရှိပြီးတော့ကျန်တဲ့ရွာသားတွေကိုတော့ဆက်လက်စုံစမ်းနေစေလို့ဆိုပါတယ်။လေလာနှစ်ရက်နေကတော့ဖမ်းဆီးထားခြင်းပြစ်ခတ်မှုတွေဖြစ်ပွားပြီးအရသား6ယောက်တေဆုံးခဲ့ပါတယ်။စစ်ဆေးနေတဲ့အချိန်လူရင်အားနဲ့လက်နဲ့လူတာမျိုးဖြစ်တဲ့အတွက်ပြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုပါတယ်။အေအေလက်နက်ကန်အဖွဲ့နဲ့တပ်မတော်ကြားမှာတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစီရေးတင်းမာမှုတွေတိုးလာခြင်းအေအဖွဲ့ကိုထောက်ခံတယ်လို့တမ်းရရှိတဲ့ဒေသခံရှာနေချီကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားတချို့ကိုအေအတပ်ဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတမ်းမတော်ဘက်ကပြောပါတယ်။